Welcome to the Voice of America in Burmese.
Minglam ne khe ma sha. Washington ne ro view American tan ga ne 2020 June 21 ye tining lwe ne mne khe season re go Myanmar san lo de mne 6 na yi ga ne 9 na yi thi line no meter 2440 ne 51 line lam meter 190 ro ga ne thau lwe pe ni ba bi.ကျမခင်ရတဲ့ပါဒီမနေ့ခင်တဲ့တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။မီနီယာပိုလစ်မြို့မှာမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေရဲ့ဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်ဖို့ American နိုင်ငံတစ်လွှာဒီသတင်းပတ်ကုံမှာလည်းဆက်လက်ဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေနဲ့တနင်္လာနေ့တွေမှာ Juneteenth လို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ကျန် African American တွေ1865 June 19ရက်နေ့ကျွန်းဘွားကလွတ်မြောက်ခဲ့တဲ့နေ့အထိမ်းအမှတ်ကိုပါတစ်ဆက်တည်းကျင်းပနေကြတာပါမြို့ကြီးတွေဖြစ်တဲ့ New York, Los Angeles နဲ့ Miami အပါအဝင်မြို့တော်များများမှာဆန္ဒပြနေကြတယ်လို့ Washington DC ကသမ္မတအင်ဗျူအနီးမှာတော့ဆန္ဒပြမှုတွေကနေ့စဉ်လိုလိုရှိနေတာပါတောက်ကြညာကတော့သမ္မတအင်ဗျူနဲ့တိတ်မွေးတဲ့ Judiciary ပန်းချံမှာရှိတဲ့ Confederate ဘိုးချုပ်Albert Pike ရဲ့ရုပ်ထုကိုဆွဲချပစ်ခဲ့ကြပါတယ်။ကျွန်းစနစ်ဆက်ထားတဲ့တောင်ပိုင်းခွဲထွက်ပြည်နယ်တွေမှာခေါင်းဆောင်ခဲ့သူတွေရဲ့ Confederate အထိမ်းအမှတ်တွေကိုအခုခါမှာဆန္ဒပြသူတွေကဥတီပစ်မှတ်ထားလာကြတာပါ။ American မျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ရဲ့ Trump အစိုးရအဖွဲ့အကြောင်းရေးသားထားတဲ့စာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲ American ဘ ഹു အစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါတယ်။John Bolton, Amy Roma သူတာဝန်ထမ်းဆောင်ခဲ့တဲ့တနှစ်ခွဲကာလအတွင်းသမ္မတ Trump ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်ချက်တွေကိုဝေဖန်ထားတဲ့သူ့ရဲ့စာအုပ်ကိုအင်္ဂါနေ့မှာစတင်ရောင်းချဖို့လုပ်နေပါပြီ။ဒီစာအုပ်ကိုထုတ်ဝေလိုက်ရင်အရေးကြီးတဲ့ကန့်သက်အချက်လက်တွေအများလက်ထဲရောက်သွားနိုင်တယ်လို့တရားရေးဌာနကပြောကြားခဲ့ပေမဲ့ Washington DC တရားရုံးတရားသူကြီး Rice Lambert ကတော့ထောင်နဲ့ချီတဲ့ဒီစာအုပ်တွေဟာဖြန့်ချီသူတွေရဲ့လက်ထဲရောက်နေနေပြီးသားဖြစ်တဲ့အတွက်အချိန်နှောင်းနေပြီဖြစ်ကြောင်းပြောပါတယ်။ဒါအပြင် John Bolton ဟာ American အမျိုးသားလုံခြုံရေးနဲ့လောင်းကစားလုပ်ပြီးသူ့နိုင်ငံကိုထိခိုက်စေနိုင်အောင်လုပ်ခဲ့တယ်လို့သူ့ကိုယ်သူလည်းထိခိုက်အောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Bolton ကတော့သူ့စာအုပ်ထဲမှာကန့်သက်အချက်လက်တစ်စုံတရာမပါကြောင်းနဲ့သူ့ရဲ့စာမှုကိုအင်ဂျီရောအရာရှိက April လထဲမှာပဲအတည်ပြုချက်ပေးထားတာဖြစ်ကြောင်းလည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုဟာအမေရိကန်နိုင်ငံမှာနှစ်သန်းကျော်နဲ့အများဆုံးဖြစ်နေပေမဲ့အမေရိကန်နိုင်ငံသားတွေဟာအခုချိန်ထိနှာခေါင်းဆီးတက်တဲ့မတက်တဲ့မေကွန်းထုတ်နေကြစေဖြစ်ပါတယ်။ဒီရောဂါကူးစက်မှုရော့ကျစေရေးအတွက်အကောင်းဆုံးနည်းလမ်းတစ်ခုကနှာခေါင်းဆီးတက်ဆင်မှုဖြစ်ကြောင်းကျန်းမာရေးတာဝန်ခံတွေကအကြံပေးနေကြတာပါ။တောင်ပိုင်း Texas ပြည်နယ်မှာဒီရောဂါကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ပြည်နယ်ရင်းကမြို့တော်ဝင်၉ဦးကတော့သူတို့မြို့သားတွေနှာခေါင်းဆီးတက်ကြဖို့စာရီပေးပို့နေကြပါတယ်။တောင်ကိုရိုလိုင်းနားပြည်နယ်မှာလည်းတနေ့ကိုအကူးဆက်ခံရသူ1000ကျော်နဲ့စနေနေ့မှာလည်းဒုတိယနေ့ဖြစ်နေလူ1000ကျော်ထပ်ပြီးအကူးဆက်ခံခဲ့ရတယ်လို့ပြည်နယ်ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။ Arizona, Florida, California နဲ့ Nevada ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးပြီးယောဂအတွက်ဆန်းသတ်မှုတွေတိုးလှုပ်လာတဲ့နောက်အကူးဆက်ခံရသူအရေအတွက်များလာတာတွေ့နေရပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဒဏ်ကိုအခုထိခံနေရဆဲဖြစ်တယ်လို့ခွဲခြားဆက်ဆံခံရမှုအတွက်သတင်းပတ်ပေါင်းများစွာဆန္ဒပြမှုတွေရှိနေတဲ့ကြားကပဲသမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာရွေးကောက်ပွဲအတွက်အားသင့်လောင်းဖို့ကြိုးစားတဲ့အနေနဲ့စနေနေ့မှာအိုကလာဟိုမားကတူဆန်မြို့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။အိုကလာဟိုမားပြည်နယ်မှာမကြာခင်ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူအရေအတွက်တိုးလာနေတာကြောင့်တူဆာကထိုင်ကုန်ပေါင်း1900ဆန်တဲ့မိုးလုံးလေးလုံး The Bank of Oklahoma Center မှာကျင်းပမဲ့ဒီမဲဆွဲပွဲကနေအကူးဆက်ခံမဲ့အန်တီယာရှိနေတယ်လို့ပြည်내ချမ်းမကြီးဌာနကသတိပေးပါတယ်။လူမှုဟောပြောပွဲမကျင်းပခင်နိုင်ပန်းအတွင်းမှာပဲ Trump မဲဆွဲအဖွဲ့ဝင်6ဦးမှာဒီရောဂါပိုးအကူးဆက်ခံရတယ်လို့မဲဆွဲအဖွဲ့ဆက်သွယ်ရေးအကြီးအကဲကညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.33 လိုင်းလိုမီတာ40 kHz 9.33 လိုင်းလိုမီတာ51 kHz 9805နဲ့ ဖိုင်နမီတာ190 kHz 1905ရောက်ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ Fury American တိုင်းရမနဲ့ခင်တင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမနေ့စောင်း20ရက်နေ့က COVID-19 ရောဂါအတွက်ဓာတ်ခွဲဆန့်သတ်မှုဆွေးနွေးပေါင်း 1,300 ကျော်လုပ်ခဲ့တဲ့အထက်မှာရောဂါပိုးကူးစက်ထားသူတဦးထပ်မံတွေ့ရှိတာကြောင့်ဓာတ်ခွဲတီဗီလူနာ289ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကည7နာရီထုတ်ပြန်တဲ့သတင်းမှာပါရှိပါတယ်မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်မျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကပြောင်းလာသူဖြစ်ပါတယ်သူကိုမော်လမြိုင်ဆေးရုံမှာအသွားအလာကန့်သတ်ထားရှိပြီးစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်ဒီနေ့ကတော့တရက်ထဲနဲ့ဓာတ်ခွဲအတီပီလူနာတင်23ဦးတွေ့ရှိခဲ့တာကြောင့်ဒီလိုယောဂပိုးကူးစက်မှုတွေမြင့်တက်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိလာခဲ့ပါတယ်။ယောဂပြန်ပွားမှုကိုထိန်းချုပ်ဖို့အတွက်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲမသွားကြဖို့အများပြည်သူသွားလာသူပြည်တွေနေရာတွေမှာနှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကျခဏစီကြောဖို့ဆိုတဲ့ချက်တွေကိုဆက်လက်လိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်ခင်ဗျ။တရုတ်နိုင်ငံနဲ့ရင်းပေါ်နေတဲ့ဟိမဝန္တာတောင်တန်းနယ်စပ်ဒေသကအိန္ဒိယပိုင်တဲ့နယ်မြေတစုံတရာဆုံးရှုံးမှုမရှိဘူးလို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတောက်ချာနေကပြောလိုက်ပါတယ်
။ ना वहां कोई हमारी सीमा में घुस आया है नहीं कोई घुसा हुआ है
ကျွန်တော်တို့ရဲ့နယ်စပ်ကိုဘယ်သူကမှကျူးကျော်ဝင်ရောက်တာမရှိသလိုအဲ့ဒီနေရာမှာအခုဘယ်သူမှလည်းရှိမနေပါဘူးဒီလိုပဲဘယ်အိန္ဒိယရှီတန်းစကန်မှလည်းတိတ်ပတ်ခံရတာမရှိဘူးလို့ဝန်ကြီးချုပ်မော်ဒီကပြောပါတယ်အိန္ဒိယစစ်သားအယောက်20တနင်္လာနေ့ကတရုတ်စစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားပြီးတိဆုံးခဲ့ရတဲ့နယ်စပ်အကြက်တဲကိစ္စအိန္ဒိယအတိုက်ခံပါတီတွေကခေါင်းဆောင်တွေနဲ့ဆွေးနွေးချိန်မှာသူကအခုလိုပြောသွားခဲ့တာပါဝန်ကြီးချုပ်မော်ဒီရဲ့ပြောကြားချက်ဟာ190အတွင်းထိခိုက်တိဆုံးမှုပထမဆုံးရှိခဲ့တဲ့ဖြစ်ရကြောင်းတင်းမာနေတဲ့အခြေအနေကိုကြော့ကြစေခြင်းတဲ့သဘောလည်းရှိနေပါတယ်တေးစစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားတဲ့အကြောင်းအိန္ဒိယစစ်သားအယောက်20တေဆုံးတာအပြင်ဒဏ်ရာရသူ86ယောက်ရှိခဲ့တယ်လို့လည်းအိန္ဒိယသတင်းဌာနတွေကပြောပါတယ်။တရုတ်ဘက်ကတော့ထိခိုက်တေဆုံးမှုစီးရင်ကိုကြေညာတာမရှိပါဘူး။စနေလေးကတော့ဒီဖြစ်ရပ်စတင်ဖြစ်ပွားရတဲ့အကြောင်းရင်းပေါ်နိုင်ငံအပြန်အလှန်ဆွဆွဲမှုတွေထပ်မံပြုလုပ်ခဲ့ကြပါတယ်။အိန္ဒိယတပ်တွေကကိုအမှန်တကယ်ထိန်းချုပ်ထားတဲ့နန်ဒမိတ်စီးလိုင်းကိုဖျက်ကျော်ခဲ့တယ်လို့တရုတ်ပြောခွင့်ရဇော်လီဂျန်ရဲ့ Twitter မှာရေးသားချက်ကိုအိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရ Arex Srivastava ကညှင်းဆိုလိုက်ပြီးအိန္ဒိယတပ်သားတွေကအဲ့ဒီနယ်ကြားစီးလိုင်းကိုဖျက်ကျော်ခြင်းမရှိဘဲထိန်းသိမ်းနေတာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်မျိုးသားလုံခြုံရေးကိုချင်းချောက်အန္တရာယ်ပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားစွဲဆိုအရေးယူနိုင်ဖို့ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်းဟွာသတင်းဌာနကစနေနေ့ကကြေညာလိုက်ပါတယ်။မျိုးသားလုံခြုံရေးအထူးဌာနတစ်ခုကိုထူထောင်တာအပြင်ဗန္ဒိုင်းရဲနဲ့လူဝဲမှုကြီးကြပ်ရေးအပါအဝင်ဟောင်ကောင်ကအစိုးရဌာနတွေအားလုံးကတရုတ်ဗဟိုအစိုးရကိုတိုက်ရိုက်အစီရင်ခံသွားရမယ်လို့လည်းပြောပါတယ်။အခုကြေညာချက်ဟာကိုပိုင်အုပ်ချုပ်ခွင့်အစ်စ်မြင်းမြမာမာရရှိထားတဲ့ဟောင်ကောင်ကိုတရုတ်ပြည်မှကြီးကတိတိကျကျထိန်းချုပ်လိုက်မယ်ဆိုတဲ့ဆိုရင်စိတ်တွေကိုပုံပြီးကြီးထွားလာစေမှာဖြစ်ပါတယ်။အခုဥပဒေမူကြမ်းကိုတရုတ်ပြည်သားပြည်သူကွန်ဂရက်အမျိုးသားကော်မတီမှဆွေးနွေးနေတာဖြစ်ပြီးလက်ခွဲမဆုံးဖြတ်ရသေးဘူးလို့အဲ့ဒီအမြဲတမ်းကော်မတီမှပါဝင်တဲ့ဟောင်ကောင်ကတူတဲသောကိုယ်စားလှယ်ဖြစ်တဲ့တန်ပြုံချောင်ကဟောင်ကောင်တန်လွင်ဌာန RTHK ကိုပြောပါတယ်။အခုဆွေးနွေးနေတဲ့ဥပဒေမူကြမ်းမှာအပိုင်းလေးပိုင်းပါရှိရာမှာနိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်လှုပ်ရှားမှုနဲ့နိုင်ငံသားဩဇာခံပူးပေါင်းလှုပ်ဆောင်ခြင်းဆိုင်ရာအပိုင်းတွေပါရှိပါတယ်။ဒီဥပဒေပေါ်ဝေမံပြောဆိုမှုတွေရှိနေရာမှာဥပဒေကြမ်းကိုအတည်ပြုရင်ဟောင်ကောင်ကိုပိတ်ထားတဲ့အထူးအခွင့်အရေးတချို့ကိုရုပ်သိမ်းမှာဖြစ်ကြောင်းအမေရိကန်နိုင်ငံကကြေညာထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကစစ်ရုံတွေမှာခွင့်ယူထားတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးအများဆုံးပြန်လည်ဝင်ကြဖို့အစိုးရကအမိန့်ထုတ်ပြန်ထားချိန်မှာပဲအိန္ဒိယနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းစံချိန်တင်မြင့်တက်လာနေပါတယ်။ခွင့်ယူထားတဲ့သူတွေအလုပ်ပြန်ဆင်းဖို့ညွှန်ကြားချက်ထုတ်ပြန်ပြီးနောက်တစ်ရက်စနေနေ့မှာရောဂါကူးစက်မှု14,500ကျော်ရှိခဲ့ပြီးတရက်ထဲကူးစက်မှုနှုန်းလည်းစံချိန်တင်သွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 39,000 ကျော်နဲ့သေဆုံးသူ 12,900 ကျော်ရှိလို့အိန္ဒိယနိုင်ငံဟာ American Brazil နဲ့ Russia နိုင်ငံတို့ပြီးရင်ကမ္ဘာပေါ်မှာသရုပ်တမြောက်ယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ New Delhi မြို့အတွင်းအစိုးရစေယုံတွေမှာဝန်ထမ်းတွေကိုခွင့်ခံစားခွင့်နဲ့ပြန်ရုပ်သိမ်းဖို့နဲ့မယူမဖြစ်အခြေအနေကြားမှာခွင့်ယူဖို့ဒေလီမြို့တော်အစိုးရကတောက်ချာနေကအမိန့်ထုတ်ပြန်ခဲ့တာပါ။ ဒီလီနဲ့မမိုင်းမြို့ကြီးတွေမှာဆေးရုံတွေမှာမနိုင်မနှဲဖြစ်လာနိုင်တဲ့အခြေအနေကိုဆိုရင်အကြောင်းခုနိုင်ငံသားတွေကိုအိန္ဒိယနိုင်ငံတွေကနေထွက်ခွာခိုင်းနေတဲ့နိုင်ငံတွေလည်းတင်းတင်းကြပ်ကြပ်ပုံများလာနေပါတယ်။မလာဂရဲကဂျာမနီ၊ပြင်သစ်၊အီတလီ၊တရုတ်နဲ့မလေးရှားနိုင်ငံအပါအဝင်နိုင်ငံတော်တော်များများကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ကြောင်းအိန္ဒိယသတင်းဌာနတွေကပြောပါရယ်ခင်ဗျာ။တဲ့ငွေနေမနပိုင်းအောင်ဆုံးရတဲ့တဲ့နေကိုနားဆင်ပြီးမှာတော့တရင်ပေါ်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာကဘာပေါ်ကအတန်းပေါင်းများစွာသောဒုက္ခတွေတွေနဲ့ပြည်ရင်းအိုးရင်ဆွန့်ခွာထွက်ပြေးနေရသူတွေဟာအခက်ကြုံနေရတဲ့ဂျာကပဲကိုဗစ် -19 ချိန်ချောက်မှုအန္တရာယ်ကိုပါရင်ဆိုင်နေရတယ်လို့ဇွန်လ20ရက်ကဘာဒုက္ခတွေများနေ့မှာကုလသမဂ္ဂတာဝန်ရှိသူတွေသတိပေးပြောကြားတဲ့အကြောင်းကိုတင်ပြခြင်းပါတယ်ဒီဘဝကိုထွက်ပြေးရတဲ့ဒုက္ခတဲ့အရေးအတွက်ကအရင်ထက်ပိုများလာတာပါပိဋိပက္ခနဲ့ဖိနှိပ်မှုတွေကြောင့်အိုးအိမ်ဆုံးကွာထွက်ပြေးရသူ IDP 85သန်းခွဲအထိစံချိန်တင်ရှိလာတဲ့အထက်တန်း30နီးပါးကပြည်ပကိုပြေးရတဲ့ဒုက္ခတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခတဲ့အေဂျင်စီကပြောပါတယ်အများစုဟာမခိုင်မာတဲ့စီးပွားရေးနဲ့ကျန်းမာရေးစနစ်အောက်ကဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်သူတွေဖြစ်ပါတယ်ဒုက္ခတွေနေထိုင်ရတဲ့အခြေအနေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အန္တရာယ်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတ
ယ် because they often have limited access to adequate shelter, water, nutrition
ဒုက္ခသည်တွေဟာနေထိုင်စရာတောက်သုံးရည်အာဟာရနဲ့တန်ရှင်းတဲ့မိလာစနစ်စတဲ့ကျန်းမာရေးစောင့်ရှောက်မှုကိုအပြည့်အဝမရကြပါဘူးဒုက္ခသည်စခန်းတွေမှာလက်ရှိကူးစက်နေတဲ့ COVID-19 အန္တရာယ်အတွက်အထူးစိုးရိမ်မိပါတယ်လို့ Tedros ကပြောသွားတာပါ UNHCR မဟာမင်းကြီး Filippo Grandi ကလည်းဒီအချက်ကိုသဘောတူပါတယ်။ဒါပေမဲ့ဒုက္ခတဲ့အားလုံးစခန်းတွေထဲမှာနေနေတာမျိုးမဟုတ်ပဲအများစုကသူတို့ရောက်ရာအရက်ကဒေသခံတွေနဲ့ရောပြီးနေထိုင်နေကြတာပါ။အဲ့ဒီတည်းကတချို့နေရာတွေဟာရောဂါကူးစက်မှုအကြီးအကျယ်ကြုံနေရတယ်လို့ဆိုပါတယ
်။ I'm thinking of Latin America where 17, 18 countries host more than 4 million Venezuelans on the move.
ဗင်နီဇွဲလားကနေထွက်လာသူ၄သန်းကျော်ကိုလက်ခံထားရတဲ့လက်တင်အမေရိကနိုင်ငံပေါင်း18နိုင်ငံ18နိုင်ငံအရေးကိုစဉ်းစားမိပါတယ်။ဒုက္ခသည်ဥယျာဉ်အများပြားလက်ခံထားရတဲ့အာဖရိကတိုက်ကမြို့ပြတွေအကြောင်းတွေးမိပါတယ်။ပါကစ္စတန်နဲ့အီရန်မှာရှိနေကြတဲ့အာဖဂန်ဒုက္ခသည်တွေဆိုရင်လဲကိုဗစ်ဒဏ်အကြီးအကျယ်ရင်ဆိုင်နေရတဲ့လူမှုအတိုင်းဝိုင်းတွေနဲ့အတူနေထိုင်နေကြတယ်လို့ဂရန်ဒီကပြောဆိုခဲ့တာပါ။ကိုဗစ် -19 ကြောင့်သက်မွေးဝမ်းကြောင်းမှုပေါ်တဲ့ရောက်လာမဲ့ရက်ခတ်မှုအကြီးအကျယ်ရှိတာကိုလည်းစိုးရိမ်မိကြောင်းဒုက္ခသည်မဟာမင်းကြီးဂရန်ဒီကပြောပါတယ်ကိုဗစ်ကြောင့်အပြင်းမထွက်ရတားဆီးကန့်သတ်မှုတွေနဲ့အတူဒုက္ခသည်အများစုလည်းအလုပ်ပြုတ်ကုန်တယ်လို့သူကဆိုပါတယ်အလုပ်ပြုတ်ပြီးဝင်ဝင်မရှိရင်ဒုက္ခသည်တွေစေဘွားကပေးနိုင်မှာမဟုတ်ကြောင်းဒီကိစ္စကသိအရေးကြီးတဲ့အတွက်အစိုးရရဲ့ကိုဗစ်အန္တရာယ်တုံ့ပြန်ဆောင်ရွက်မှုမှာဒုက္ခသည်နဲ့ IDB အရေးကိုပါထည့်သွင်းဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်ကိုဗစ်ကူးစက်မှုကနိုင်ငံသားတွေဒုက္ခသည်ဆိုပြီးမျက်နှာသာပြီးခွဲခြားနေမှာမဟုတ်ဘူးလို့ဒုက္ခသည်မဟာမင်းကြီးကမှတ်ချက်ပေးပြောဆိုပြီးဒါကကပ်ပေးသင့်ယောဂကိုရပ်တန့်ရေးအရေးကြီးတဲ့အချက်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ
2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အနိုင်ရတော့ထိုင်းနိုင်ငံဘက်မှခေါ်လုံနေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးမျှော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီချိန်ကစပြီးရှင်းတာကာလကြာမြင့်လာခဲ့ပေမဲ့လည်းဒုက္ခသည်အများစုထိုင်းနိုင်ငံနဲ့တောင်တင်နေဆဲပါ။ဆယ်စုနှစ်ကြာတိုက်ပွဲတွေကြောင့်နေရမပြနိုင်သေးတဲ့ကရင်ဒုက္ခသည်တွေအကြောင်းစတီဗ်ဆန်ဖို့ဒ်ကထိုင်းနိုင်ငံချင်းမိုင်မြို့ကနေတင်ပြပို့ထားပါတယ်။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းထိုင်းနယ်စပ်ပဲအခြားမှာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူဒုက္ခသည်နဲ့သိန်းခွဲလောက်ယာယီခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်ရှိနေသေးတာကြောင့်အစာရေစာရှာဖွေမှုအခက်အခဲရှိနေချိန်မှာပဲ COVID-19 ကလည်းဒဗူပေါ်နှစ်ဖူးဆင့်သလိုဖြစ်လာခဲ့ရပါတယ်။ဒုက္ခသည်စကန်တာဝန်ကံတယောက်ကဒီနေ့အစောပိုင်းကတိုက်ပွဲတွေအကြောင်းပြောပြပါတယ
်။ဟဲမကလေးမကပူဝါဟဲကူနေတာလော်တာကလေးအဲ့တို့မတကူတော့
ဆောက်တာတချို့ရဲ့ inventory စံတွေကိုမြမစစ်သားတွေမမေးမမြန်းတက်ပြတ်စားတော့လို့ဆုံးရှုံးရပါတယ်။နေရက်ကိုပြန်သွားခဲ့ကြတဲ့ရွာသားတွေဒီအဖြစ်မျိုးနဲ့ကြုံခဲ့ရလို့မခံနိုင်မဲ့စကန်ကိုပဲပြန်လာခဲ့ကြပါတယ်လို့ပြောပါတယ်။ဒီပြည်နယ်မှာအဖြစ်ရထားပေမဲ့မတည်ငြိမ်မှုတွေကဖြစ်လိုက်ပြုတ်သွားလိုက်တဲ့တန်တရာလဲနေစေပါ။ဒါကြောင့်ဒုက္ခသည်စကန်တွေကအပေအေးလို့အဖွားကိုအတွက်ကတော့ရင်းကြိုင်းညှိနှိုင်းချက်ကပြေးပိန်လုံလာပါတယ်။
လီသာ
တိုက်ပွဲတွေကတော့ဆက်ဖြစ်နေဦးမှာပဲဘယ်တော့မှရပ်သွားတာမရှိဘူးကျမဘွားတစ်ယောက်လုံးစစ်ပင်းရှောင်နေရတာကြီးပါစစ်တွေမရှိတော့ဘူးဆိုရင်တော့ရှောင်စရာပုံးစရာမလိုလို့ကျမတို့ဘွားလည်းပူအီးချမ်းตายရလာမှာပါလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တော်တော်များများကထိုင်းစကားပြောရတော့စကားပြန်မှာအလုထွက်လုံနိုင်ကြပါတယ်ဒါပေမဲ့တည်ဝင်အလုလုဖွင့်ပါမယ့်ကမရှိတော့အလုရှင်အနိုင်ကျင့်ခံရတာမျိုးနဲ့ပူဆိုးတာကထိုင်းရဲ့အဖမ်းခံရတာမျိုးကြုံရတတ်ပါတယ်။ဒါကြောင့်အခုကြီးပြည်အဖွဲ့အစည်းတွေကဒီဒုက္ခသည်တွေကိုထိုင်းနိုင်ငံထဲတရားဝင်အခြေချခွင့်ပေးမယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။
For others who aren't prepared to go back to Myanmar yet.
ဒီမနက်ကနေပြောင်းဝင်ဖို့ကိုအဆင်သင့်မဖြစ်သေးတဲ့သူတွေအတွက်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရအောင်ဥပဒေအကြောင်းအရဘယ်လိုပြင်ပြလုပ်ပေးနိုင်မလဲဆိုတဲ့အခက်အခဲတော့ရှိပါလိမ့်မယ်။သူ The Border Consortium အဖွဲ့ကဒွန်ကန်မကာတာကရှင်းပြပါတယ်။အလုပ်လုပ်ကြမှာလဲသူတို့ရတဲ့ပတ်စံတွေကိုမြန်မာနိုင်ငံထဲကိုပဲဖြစ်ဖြစ်ဒုက္ခသည်စခန်းတွေကိုပဲဖြစ်ဖြစ်ပြန်ပို့နိုင်မှာဖြစ်ပြီးမိသားစုဝင်တွေကိုကူညီထောက်ပံ့ပေးနိုင်မှာလို့လဲဒွန်ကန်မကာတာကပြောပါတယ်ခင်ဗျာ။ကျွန်တော်ရမတော်ပါ
။တိုင်းမြန်မာနယ်စပ်ကနေတဆင့်မြန်မာနိုင်ငံကိုပြန်သွားကြသူတွေက23ဦးမှာကိုဗစ် -19 ရောဂါကူးစက်ခံရတယ်ဆိုတာသိရပြီးတဲ့နောက်သူတို့ဖျက်ပြန်သွားခဲ့တဲ့ထိုင်းနယ်စပ်ဒေသတခြားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးတိုးမြင့်လှုပ်ဆောင်ဖို့ထိုင်းတာဝန်ရှိသူတွေကပြင်ဆင်နေပြီဆိုတာကိုပြောပြပါမယ်။ကျွန်မအေးမှာပါ။မဲဆောက်မြောက်ပြည်နယ်စပ်ကနေတဆင့်ပြန်သွားကြတဲ့မြန်မာရွှေပြောင်းလူသား23ဦးမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ပြည်သူ့ကျန်းမာရေးဌာနနယ်မြေအတွင်းကိုဗစ်ရောဂါပိုးကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်ဖို့အတွက်ကျန်းမာရေးဒုဝန်ကြီးဒေါက်တာစာတစ်အဒူတေချာနဲ့ကျန်းမာရေးအဖွဲ့ဝင်တွေမဲဆောက်မြို့ကိုရောက်ရှိလာခဲ့ပါတယ်။ဒုဝန်ကြီးဟာဇွန်လ20ရက်နေ့မှာတော့မဲဆောက်မြို့ပိုင်းစစ်ဘက်ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပြီးထိုင်းမြန်မာနယ်စပ်မှာကပ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်တိုးမြှင့်လှုပ်ဆောင်ကြဖို့ညှိနှိုင်းစည်းဝေးခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ချစ်ချည်တရားနှစ်ကိုတွားရောက်ခဲ့တဲ့ကျန်းမာရေးဒုဝန်ကြီးဒေါက်တာစာဖြစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဒီကဘာချုံနေရခင်ဗျာဘာမှမရှိဘူးဆိုတော့คือรัฐบาลได้สามารถควบคุมในทุกช่องทางได้แล้วไม่ว่าจะเข้ามาจากต่างประเทศ
နေဆက်လမ်းကြောင်းဝင်ထွက်တွေကိုတော့ကျွန်တော်တို့ထိန်းချုပ်ထားနိုင်ပါတယ်တကယ်လို့တန်တရားရှိတဲ့လူနာဆိုရင်လဲစောင့်ကြည့်ရေးစင်တာတွေမှာထားဖို့အတွက်ကျွန်တော်တို့စီစဉ်ထားတာတွေရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံတက်ခရိုင်ဟာအိန္ဒိယမြန်မာနိုင်ငံနဲ့နေဆက်ချင်းရှေလျားစွာထိစပ်နေတာကြောင့်မြန်မာအလို့သမားတွေအသွားအလာအဝင်ထွက်ရှိတဲ့ဒေသဖြစ်ပါတယ်တက်ခရိုင်ထဲမှာရှိပြီးမြန်မာနိုင်ငံကထွက်ပြေးလာသူဒုက္ခသည်တွေခိုလုံနေကြတဲ့မေလအုံးဖြံနုဘိုးစတဲ့ဒုက္ခသည်စခန်းအတွင်းကနေထိုင်နေသူတွေကိုလည်းကပ်ရောဂါကူးစက်မှုတွေကိုစစ်ဆေးစောင့်ကြည့်နေပါတယ်။ဒါအပြင်တက်ခရိုင်တွင်းမှာမြန်မာရွှေပြောင်းလူသားမိသားစုဝင်ကလေးတွေအတွက်ဖွင့်လှစ်ထားတဲ့ပညာသင်ကြားရေးစင်တာ69ခုမှာလည်းဆရာဆရာမနဲ့ကျောင်းသားကျောင်းသူ12600လောက်ရှိတာကြောင့်ကပ်ရောဂါကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်ဆိုပြီးထိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်အခုခါမှာတော့ဒုက္ခသည်စခန်းတွေမှာရောရွှေပြောင်းစာတင်ကျောင်းတွေမှာပါအွန်လိုင်းနဲ့စာတင်ကြဖို့အခြေအနေမပေးတာကြောင့်ဆရာဆရာမတွေကကလေးတွေကိုစာဖတ်ဝိုင်းလေးတွေလုပ်ပြီးစာတင်ကြပေးနေရပါတယ်လူစုလူဝေးကနေကိုဗစ် -19 ကပ်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ထိုင်းနိုင်ငံမှာကျောင်းတွေပြန်မဖွင့်သေးသလိုရွှေပြောင်းစာတင်ကျောင်းတွေဒုက္ခသည်စခန်းကကျောင်းတွေလည်းပြန်ဖွင့်ခွင့်မရသေးပါဘူးကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ဒ်ကတ်စီစဉ်ကနေကြိုဆိုပါရစေဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူရဲ့အိမ်နေစီမြန်မာနိုင်ငံအမြန်ဆုံးပြောင်းလဲနေထိုင်ခွင့်ရဖို့စိတ်ဆန္ဒပြင်းပြနေကြတဲ့ကချင်ပြည်နယ်ကတပ်ပွဲဆောင်ပြည်သူရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဆန္ဒငန်းကြီးဖက်ကောဒီမိုင်းပြင်းရကောကောင်းနာစင်သာ
တဆန္ဒအနာပါရင်လည်းညချမ်းပြီးတက်နိုင်တော့အမြန်ဆုံးပြန်နိုင်အောင်လုပ်ပြီးကြည့်ရတယ်ကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းကြီးကဒီတိုင်းပြထားရတာဆိုတခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြန်ပြန်နိုင်ရင်ကောင်းမယ
်သူကတော့ဇီးလွန်တိုက်ပွဲရှောင်စခန်းမှာနေလာတာ6နှစ်ရှိပြီဖြစ်တဲ့ဦးဖောင်ကွန်သူဆမား သူအိမ်ပြန်နိုင်မှုအတွက်လက်ရှိငြင်းငြင်းရေးဖြစ်စဉ်အခြေအနေတွေနဲ့မြေမြုံမိုင်းတွေရှိနေသေးတာကအသာအဆီးတွေဖြစ်စေပါတယ်ဒီဘက်မှာတော့နေရက်ပြန်ခွင့်ရဖို့အတွက်စူးစမ်းနေကြတဲ့တိုက်ပွဲဆောင်ပြည်သူရဲ့အခံကိုကြားရမှာပါဒီဆောင်မကိုဒေဂျင်းနာသတင်းချန်နယ်ကတင်တာအက်စတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
စင်ကျုံကိုရနေ့ရောက်တိုင်းတမ်တော်နဲ့ကချင်းနဲ့နှစ်ကိုင်တပ်ဖွဲ့အကြတကြောပြစစ်ပွဲဖြစ်ပွားမှုအထိမ်းမှန်းလေးကိုအချင်းချင်းနဲ့မနှောကွင်းမှာကျင်းပနေကြတာပါဒီနေ့ကတော့ကိုဗစ် -19 ရောဂါဖြစ်ပွားနေတဲ့အတွက်လူစုလူဝေးမလုပ်ရတဲ့အတွက်မလုပ်ဖြစ်ပါဘူး2017ခုနှစ်ဇွန်လ9ရက်နေ့ကစခဲ့တဲ့အဲ့ဒီတကြောပြစစ်ပွဲဟာဒီနေ့ဆိုရင်9နှစ်ပြည့်ပါပြီစစ်ပွဲတွေရဲ့မေးစားပြန်အဖြစ်ပြည်တွင်းနေရဲစွန့်ခွာသူအိမ်ထောင်စုတသိန်းကျော်ဟာလဲစစ်ရှောင်စခန်းတွေမှာအခက်အခဲများစွာနဲ့ရုန်းကန်ရှင်တန်နေရစေပါဇီလွန်စစ်ဆောင်စခန်းကဦးဖောက်ကွန်တူဆန်က
အဲ့ဒါနန်ဖုံးကကနရစခုညင်းဘုံအတန်တော်တူခါ
အစကနေအခုကိုနှစ်ဆိုတဲ့အချိန်ကာလမှာတော့ခက်ခဲရတဲ့အများကြီးရှိခဲ့ပြီလေကိုယ်ယူဖို့တတိယပြန်ချင်းတဲ့စိတ်ကတော့တာကြည့်လို့မရအောင်ပါပဲအရင်ကတော့စာဝတ်နေလေးပါလေးနေစားလေးပါလေးရှိတော့နည်းနည်းလေးရှင်းပြတာပေါ့အခုကတော့နေစားလည်းမရှိတော့ဘူးဆိုတော့ကိုတီတာကိုကိုအလုတ်ကန်ပြန်လှုပ်ချင်စိတ်ပဲပေါက်တယ်
ဦးဖာကွန်တူဆန်ကသူအရင်နေခဲ့တဲ့အစာတိရွာကခြုံရွယ်တွေအကြားဆွေးမြေ့နေပြီဖြစ်တဲ့အိမ်လေးကိုသွားပြန်ကြည့်ရင်စိတ်မကောင်းဖြစ်နေရပါတယ်။သူဟာအိမ်ပြန်ဖို့အခါခါစဉ်းစားခဲ့ပေမဲ့အိမ်ပြန်ရင်လုံခြုံပါမလားဆိုတာကိုတံပြားရှိနေသေးပါ။တိုက်ပွဲဆောင်စခန်းမှာနေထိုင်နေရတဲ့မိသားစုတွေနေရပြန်နိုင်ဖို့တောင်းဆိုတဲ့တကြောပြန်စစ်ပွဲ9နှစ်ပြည့်အထိတ်အမှတ်ပွဲကိုဒီနေ့တော့ပချင်းအမျိုးသားများအတိုင်းပြင်ခန့်အဖွဲ့ကဦးဆောင်ပြီးသူတို့ရဲ့ Facebook page ကနေပြည်သူတွေကိုအသိပေးဖို့ live link ပြသခဲ့ပါတယ်တိုက်ပွဲဆောင်ပြည်သူတွေနေရပြန်ရေးကိုနိုင်ငံတော်၏အတိုင်းပြင်ခန့်ပုဂ္ဂိုလ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကအလေးအနက်ဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့အချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ဒီထောက်ပြန်ချက်မှာစစ်ပေးဆောင်တွေမိမိတို့နေရက်ကိုဂုံတိုက်ခါရှိစွာနဲ့ပြန်နေထိုင်ရေးဟာပြည်သွင်းငိမ့်ချမ်းရေးနဲ့ဆက်နွယ်နေတာကြောင့်မြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့များကြားနှစ်ဦးနှစ်ဖက်အပြစ်ခတ်ရေးဆေးရေးသဘောတူစာချုပ်ရေးထူးပြီးနိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာအကူအညီတွေကိုအဟန့်အတားမရှိကူညီခွင့်ပြုဖို့ဆိုတဲ့အချက်လေးပါဝင်ပါတယ်စစ်ပေးရှောင်ပြည်သူများကိုကိုကြီးဆောင်းရှောက်ရဲကော်မတီ KHCC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွန်က
ကျွန်တော်တို့ဒါကိုဘာလို့တုံးဆိုရလဲဆိုတော့အခုကျွန်တော်တို့ဒီ IDP နေရပြန်ရေလှုပ်ဆောင်လာတဲ့ချိန်မှာဒီကျွန်တော်တို့ဒီအဲ INGO အဖွဲ့တွေကဒီနေဟာလုံခြုံမှုစိတ်ချမှုဟိုဟာလောက်ကင်စားတော့ဖို့သူတို့အဆင်တင်ဖြစ်ပြီလားဆိုတော့ဒီဟိုဟာအချက်လက်စုဆောင်မှုတွေတော့လုပ်ကြတယ်လုပ်ကြတဲ့ချိန်မှာဒီမိုင်းနေခဏခဏကွဲနေတဲ့ပေါက်ကွဲနေတဲ့နေရာတွေဟိုဘယ်နှချိန်လောက်ပေါက်ကွဲတယ်လဲပေါ့တစ်ပတ်မှာဘယ်နှချိန်တစ်လမှာဘယ်နှချိန်တစ်နှစ်မှာဘယ်နှချိန်ဆိုတော့သူတို့အချက်လက်တွေစုဆောင်နေချိန်မှာဒီသူတို့အနေနဲ့သတ်မှတ်ချက်တွေကတော့ဒီဟောပေါ့အနီရောင်တော့အဝါရောင်တော့အစိမ်းရောင်ကိုအဲ့ဒါမျိုးလုတ်တာလုတ်တဲ့လုတ်ကြပါတယ်လုတ်ကြတဲ့ချိန်မှာအခုကျွန်တော်တို့ကဒီအဝါရောင်အစိမ်းရောင်နေမြေတွေကိုကျွန်တော်တို့ဟိုယူရတာပေါ့ယူတဲ့ချိန်မှာဒါမှလည်းဒီနေရက်ပြန်တဲ့ကျွန်တော်တို့ IDP များရဲ့လုတ်ကင်စားတော့ဖို့အရေးကတော့စိတ်ချတဲ့အစ်စ်မှရှိတယ်ဆိုတာတွေ့ရတာပေါ့အနီအောင်ဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒါပြန်လို့မရသေးဘူ
းကချင်ပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေရဲ့မေမြုံမိုင်းရှင်းလင်းမှုအခြေအနေကအနီအောင်နဲ့အဝါရောင်အစ်စ်တွေဒါများပြီးစိတ်ချရတဲ့အစိမ်းရောင်အစ်စ်ကရှားပါတယ်နမ်ဆန်ယန်နေရက်ပြန်ရဲ့အတွက်ကိုကြီးဆောင်ရွက်ပေးနေတဲ့ဦးဖော်လာကံဖန်က
ကလမရဲ့အနောက်ပချမ်းလို့ပြောပါမယ်အနောက်ပချမ်းလို့ပြောတော့အဲ့ဒါတော့မဟုတ်ကြဘူးဆိုတော့အဲ့မှာလဲလက်ရှိမှာတော့မိုင်းတို့ပါလို့အနေရောရှိတာပေါ့နော်ပြောတော့လည်းပဲစာဝတ်နေကြီးကြွလာခက်ခဲတဲ့ခါကျတော့မိုင်းကိစ္စလဲဂလူးဆိုင်ကလေးမှတွားနေရတယ်အချို့နေရာမှာဆိုတော့အခုအငယ်မင်းထားတော့မိုင်းကတုံ့လုံးရှိတာပေါ့နော်တောင်းတဲ့ခုတ်တဲ့လမ်းမှာတလုံးပြီးရင်တောင်းတဲ့ခုတ်ပြီးသားအခုစပါထိုးနေကြတယ်စပါထွေးနေတယ်နည်းနည်းအားလုံးတုံ့ပြန်နေတယ်သူတို့လည်းကွဲလာပြီးတော့ရှိပါတယ်
တချို့နေရပြန်တွေကဈေးရောင်းဈေးဝယ်လောက်ကင်ကြပြီးမူရီမှာတော့အယောင်အဝေးပါတာကြောင့်စိုက်ပျိုးရေးလုပ်ငန်းလုပ်ဖို့စီစဉ်နေကြပါတယ်။အစိုးရစီကမြေဧကတရားကို၅ရံပြီးတအိမ်ထောင်နေဧကနှုံးနဲ့လောက်ကင်ကြမှာပါ။သူတို့တွေကနမ်ဆန်ရန်ကာလမနဲ့အနောက်ဖက်ချမ်းမှာတောင်ရခုတ်ကြပြီးလက်ရှိအချိန်ထိမိုင်းအန္တရာယ်ရှိပေမဲ့စာဝတ်နေရေးကလည်းခက်ခဲတဲ့အတွက်ဂျူးဆိုင်ပြီးသွာလာနေကြရပါတယ်။နေရပြန်သူတွေအနေနဲ့လည်းအခုလဒုတိယပတ်အတွင်းမှာအိမ်ချေ28အိမ်ကနေရပြန်တာတွေကျေးရွာနေရွာကိုနေရာပြောင်းရွှေ့ပေးတာတွေရှိခဲ့ပြီးပြီးနေအစုရကစီစဉ်ပေးထားတဲ့နေရာတွေကိုထပ်မံပြောင်းရွှေ့ပေးဖို့ရှိတယ်လို့လည်းသိရပါတယ်ပြီးနေညွန်ကြားရေးမှူးဦးစောစောက
ကျွန်တော်ကတော့အရှင်ပလန်နေနဲ့ဒီကြီးနာမှာဆိုတာလောကြီးနောက်ဝိုင်းမော်ဘက်ကတပတ်ရံနောက်မန်စီမုံတိန်ပါနဲ့ချီဝေမြို့နယ်ကကမ်ပိုင်ရောအဲရွာတွေကိုကျန်နေတဲ့သူတွေလည်းစုစုကျွန်တော်ဒီကတိအောင်ကြီးဌာနရဲ့တစင်တင်ပေးထားပြီးအရှင်ပလန်နေကိုဗစ်ကာလဖြစ်တော့ခဏလေးပေါက်နေကြတာပါလေအဲ့ဒါကြတော့အင်ဂျင်နီယာတွေလေအဲ့တော့တောက် PDB ရဲ့စတန်ပိတ်တဲ့နေရာစားသားရေးအတွက်ဟိုတလောကဖို့ဝန်ထမ်းနဲ့တကယ်ကြီးနဲ့ပြန်လည်နေရာစားသားရေးကိုပြောင်းစုဝင်ကြီးလာပြီးတော့လေဇန်နဝါရီလလာရှင်းပေးပါဦးလားယာယီစတန်နေပိတ်သိမ်းဖို့အတွက်မျိုးသားဆက်မဟာဗျူဟာဆွဲတဲ့ဟာကိုလာပြီးရှင်းပြသွားတယ်ဒီရှင်းပြသွားတဲ့ဒီမှာဗျူဟာအတိုင်းပဲဆရာတို့လည်းဒီနေ့ဆင်းနေဖွဲ့တယ်ခုခေမျိုးနဲ့ဆင်းနေတယ်ဖွဲ့ပြီးသွားပြီနောက်ဆက်ကော်မတီ၉ခုပေါ့၉ခုလည်းအခုဖွဲ့စည်းဖို့လုပ်ကြတယ်ကောင်းဆုံးကတော့ပြန်အများဆုံးပြန်စီချင်တာပေါ့လေဒီအတွက်ကလည်းငင်းငယ်နဲ့လည်းဆက်ဆက်နေတာပေါ့တော့
နေရပြန်ကြချိန်မှာတိုက်ပွဲရှောင်ပြည်သူတွေအနေနဲ့နောက်ထပ်လိုလားတဲ့အချက်တွေကတော့စစ်တပ်စခန်းတွေဆုတ်ခွာပေးဖို့ဖြစ်ပါတယ် KHCC ဒေါက်တာခလမ်ဆန်ဆုံက
ဒီတပ်စခန်းတွေဆုတ်ပေးဖို့ဆိုတဲ့နေရာမှာလဲဟို KA တပ်စခန်းနဲ့ပါတယ်ဒီမြန်မာတပ်မတော်တပ်စခန်းနဲ့ပါပါတယ်ဘာကြောင့်လဲဆိုတော့ဒီလိုနေရာတွေမှာဒီတပ်စခန်းရှိခြင်းအဖြစ်ဒီစစ်ကြောင့်တိုက်ပွဲကြောင့်ဆုံးခဲ့ရတဲ့ဒီပြည်သူများရဲ့စိတ်ထဲမှာစစ်တပ်ရှိရင်ဒါတိုက်ပွဲဖြစ်လာမယ်ဒါကတော့သူတို့အော်တိုမက်တစ်ပြီးသူတို့ဒါသူတို့အသိဉာဏ်ထဲမှာသူတို့ရှိနေတော့ရှင်းပြောရင်တော့လူလူလတ်နဲ့နေချင်းနေဆိုတဲ့ဘောကျွတ်ရတယ်
ညပေါင်းစီချီဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုရပ်တန့်ဖို့ဆန္ဒအရှိဆုံးသူတွေကတော့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကစစ်ပေးဆောင်ပြည်သူတွေပဲဖြစ်ပါတယ်။စစ်ပွဲတွေအများဆုံးရပ်တန့်နိုင်ဖို့ကတော့အစိုးရတပ်မတော်တရင်သားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဝင်တင်ပါဝင်ထိုက်သူတွေအားလုံးညှိနှိုင်းပြီးအနာနဲ့ဆေးသေးအောင်ရှာဖွေရမှာပါ။အဲ့ဒီအတွက်27ရာစုပြည်လုံးပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပလာတာအခုဆိုရင်3ကြိမ်တိုင်ခဲ့ပြီဖြစ်ပါတယ်။စောက်ထအကြိမ်ညီလာခံကိုတော့2020ခုနှစ်ပထမ4ပတ်အတွင်းကျင်းပဖို့ရာထားခဲ့ပေမဲ့ COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်တမတ်အချိန်အတွင်းမကျင်းပနိုင်ခဲ့ပါဘူး။ဇွန်လ17ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့ဒင်းစာရှင်လင်းပွဲအရတော့အစိုးရကဇွန်လလအတွင်းညီလာခံကျင်းပဖို့အဆိုပြုထားသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေဘက်ကတော့အကုတ်လအတွင်းကျင်းပဖို့ပြန်လည်အဆိုပြုထားပါတယ်။ဒီတစ်ခါညီလာခံမှာတော့ NCA အကောင့်ထေမှုဆိုင်ရာသဘောတူညီချက်2020အလွန်ငင်းချမ်းရဲ့လုပ်ငန်းစဉ်ဆက်လက်အကောင့်ထေဖို့ဖို့အတွက်အစ်စ်လိုက်လုပ်ငန်းစဉ်နဲ့အစ်စ်လက်အကောင့်ထေဖို့မို့အခြေခံမှုသဘောတူညီချက်စတဲ့၃ဘိုင်းနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ညှိနှိုင်းကြမှာဖြစ်တယ်လို့သိရပါတယ်။ငင်းချမ်းရဲ့လုပ်ငန်းစဉ်တွေအဆင်ပြေပြေနဲ့မြန်မြန်ဆန်ဆန်ရှေ့ဆက်အကောင့်အထည်ဖော်လာရင်တော့စစ်ပေးရှောင်ပြည်သူတိုင်းရဲ့အိမ်မက်ဖြစ်တဲ့သူတို့မိသားစုနဲ့အိမ်တွေမှာလုံခြုံစိတ်ချစွာပြန်လည်နေထိုင်နိုင်မှာဖြစ်ပါတယ်။လက်ရှိအခြေအနေကိုတော့ဇီလွန်စစ်ဆောင်စခန်းမှနေနေရတဲ့ဦးဖောက်ကွန်သူက
ဒါချေစမောက်ကင်ဝန်ကအဲ့ဒီပုံသား
အခုကျွန်တော်တို့စမောက်ကင်ဝန်ကလူတွေကတော့2021မှာနေရပြန်ဖို့ဆွေးနွေးစင်းနေတယ်ဒါမျိုးကိုပြန်လို့ရမလားပြန်လို့မရမလားတော့မသိဘူးတော့ခုဒီယောဂကြောင့်နိုင်ငံရေးဆွေးနွေးမှုလည်းပြန်လည်ရနာထားတယ်ဆိုတော့ဘယ်လောက်ကြာမလဲမသိဘူးကြာလည်းကြာတော့နိုင်လဲကျွန်တော်တို့မျိုးဆက်တွေပူပေါင်းပြီးပြင်ခါနဲ့အလုပ်ခဲ့တဲ့အခင်းတွေမွညူရေးလုပ်ငန်းတွေတော့ကျွန်တော်တို့မလုပ်တတ်တော့ဘူးဒီမှာနေပြီးနေကြတော့မယ်ဒါမှမဟုတ်တရုတ်ပြည်ကိုတောက်ပြီးအလုပ်လုပ်မယ်ဒီများချိန်မှာနေပြီးပတ်စံချမယ်ဒါပဲလုပ်တတ်တယ်စိတ်တပိုင်းဆိုင်ရာလည်းတော်တော်လေးကိုကျွန်တော်တို့ဆုံးရှုံးမှုဖြစ်လာတယ်လေတဆန်ရအနာပိုင်လည်းငင်းချမ်းပြီးတက်နိုင်တယ်လို့အမြန်ဆုံးပြန်နိုင်အောင်လုပ်ပြီးဒီလိုလေကျွန်တော်တို့ဘက်ကလည်းလေယာဉ်မြေအခင်းတွေကဒီတိုင်းပြထားရတာဆိုတော့တခြားသူတွေငါပြောဆိုင်လာမယ်လေယာတွေဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့သူတွေလည်းရှိကြမယ်အမြန်ပြန်နိုင်ရင်ကောင်းမယ်
တင်စ
ဆက်ပြီးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနားသတင်း channel ကသတင်းကြောင်းအက်စတာ၊ဒို့အတန်မအေးအောင်၊စာနီနဲ့ဒိုင်းအချင်းတို့ဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Friendly မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအကျွန်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအကျွန်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနှာစင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တင်မြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားရည်လိုင်းစီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့စနေကစီစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံမှာကြုံနေရတဲ့ဒုက္ခသည်ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းချင်းခွင့်ရက်ကဒေါက်ခွန်ညာချင်းစီရီချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝီရုံးနဲ့စင်နေညာဆွေးနွေးကစီစဉ်မှာဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့စင်နေမှာကြောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ကချင်ရင်းရဲကွန်ရက်ကဒေါက်ခွန်ချာချင်းစီရီချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေကိုဖိတ်ခေါ်ထားပါတယ်။ဒေါက်ခွန်ချာဒေါနန်းဝေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ပါမင်္ဂလာပါရှင်
။ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့တန်းကနေပါနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတော်ကဒုက္ခသည်သုံးဖို့နှစ်ဖို့ဟာနိုင်ငံ၅နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောလာပါတယ်။အခုဆိုရင်လည်းတပ်ပွဲတွေပြင်းထန်လာနေတဲ့မြန်မာရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာစုံကထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တပ်ပွဲဖြစ်တာမျိုးတွေမရှိမလဲ။ဒုက္ခသည်နေရာပြင်နေတဲ့အခြေအနေမျိုးတော့မရှိသေးပါဘူး။ဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မယ်ဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးတို့ကတန်ကနန်းတည်ရှိနေတဲ့အတွက်လည်းဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးမှပါနေရလဲမဆန်းလို့ဆိုရမှာပါဆိုတော့ဒုက္ခသည်တွေရဲ့လက်လောအခြေအနေနောက်နေရာစွန့်ခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရွရရှိဖြစ်ရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်ဆိုတော့အရင်ဆုံးတော့လက်လောဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုဒေါက်ခွန်ကြာစပြီးဆွေးနွေးပြပါခင်ဗျာကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်ပဲဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်ဆိုတော့ရေရွအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
အခုလုံးလုံးဆယ်တော့ဒီကချင်ပြည်နယ်နဲ့စမ်းပြည်နယ်နှစ်မြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းပေါ့အရေးအတွက်အဖြစ်ဒါတော့လုံးဝမလျော့ပဲနဲ့ကက်မရေအတွက်နဲ့ဒီလူဦးရေတွေကရွှေ့ပြောင်းသွားတာမျိုးတော့ရှိပါတယ်ရွှေ့ပြောင်းနေဆိုတာကတော့အခုလုံးလုံးဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်တွေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါတယ်ရှင့်
ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စိန်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲဒေါက်ခွန်ကျ
ားတမရေးအတွက်အခက်အခဲရှိတယ်နောက်တစ်ဖက်ကနေစီးပွားရေးလုပ်ငန်းကအစအကြီးခါတိုင်းလိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်းနေတာဖြစ်တဲ့အတွက်ကြောင့်မို့လို့အဲသူတို့အနေနဲ့ဒီစားတောက်ဖို့အတွက်ပါအခက်အခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်လို့ပါရှိနေပါတယ်ဒီလိုရှိရင်တစ်ဖက်ကနေဒီမှာဒီယူအန်ချုပ်ဆက်မှာရှာဖွေစားတောက်မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ဖက်ကနေလည်းပဲတိုက်ပွဲမဖြစ်ပေမဲ့စီရီအရာကတော့တစ်ချိန်နဲ့တစ်ချိန်ကတိမမှုတွေကဆက်ပြီးရှိနေတယ်။စီရီဘက်ကနေလည်းပဲကျမတို့ဒီ အတန်တည်းအားဖြင့်ဘယ်ချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိပြီးတို့တစ်ခါကနေစားတောက်လို့လဲစားတောက်ကလည်းငတ်နေတယ်နောက်တစ်ခါကနေပြီးနေရာခန့်ခင်းကလည်းဒီကက်မီမှာလည်းပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်မီကတော်တော်ဆွေးနွေးနေပြီဖြစ်တယ်စားတင်တောင်းနေတဲ့အစညာကြီးပြုတ်ပြင်းမှုမှလို့အပ်တယ်တစ်ခါမှရွာပြန်ပြေးရင်လည်းရွာမှာလည်းနေရာခန့်ချင်းလာအိမ်ထဲကအကုန်ဆွေးမိသွားပြီဖြစ်တဲ့အတွက်ကြောင့်လောလောဆယ်မှာဆိုရင်တဲတွေအိမ်ကြီးဆိုင်တယ်လို့တချို့အိမ်ကြီးတွေဆိုရင်လည်းတန်ပြီးမိုးမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုပ်နိုင်ပြီးပြုတ်ပြင်းမှုမှမလို့မလုပ်နိုင်ဖြစ်တယ်
။ Okay တော့နောက်ဦးရဆွေးနွေးပါဦးခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်တွေပြန်နိုင်မှုနေနေသလားပူလောင်တိုးလာနေတာဆိုတော့ဘယ်လောက်တောင်များနေပြီလဲခင်ဗျာ
။ဟုတ်ကဲ့ဟိုကဘလောကတမြွတ်နေတည်းမှာပဲချောရုတ်ကဒီ2015ကလေးကကျွန်တော်တို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင9နှစ်ရှိသွားပြီပေါ့ဆိုတော့အဲ့ဒီအချိန်ကာလအပြင်မှာကျွန်တော်တို့ကတောက်လျှောက်ကစစ်ပွဲတွေကတော့မရက်ခဲ့ဘူးဖြစ်တယ်အဲ့တော့2019 2020ဒီ2019မတ်လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်ပြင်းထန်လာတဲ့အခါမှာဒီ3လအပြင်မှာပဲမတ်လကလည်းအခုဂျုံပေါ့နော်ဒီ၄လအတွင်းမှာကျွန်တော်တို့ကလူရေအဖြစ်က10,000ဝန်းကျင်လောက်ကိုကျွန်တော်တို့လူရေကရိုက်တက်သွားတယ်အဲ့လိုပဲရခိုင်မောက်မှာဆိုရင်လည်းပေါင်းတော့ကျွန်တော်တို့တသိန်းကျော်သွားမှာပေါ့နော
်ဟုတ်ကဲ့ခင်ဗျာတိုက်ပွဲတွေကြီးကြီးဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခတွေကပူပူနွေ့နွေ့ပြေးလာနေကြတာဆိုတော့နေရာထိုင်ခင်းကစားဆက်ဆက်ရရာလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါ်နန်းဝေခင်ဗျာလက်ရှိဒုက္ခတွေအဓိကဘယ်လိုအခက်အခဲတွေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ19မတ်လမတိုင်ခင်တော့ကျွန်တော်တို့ကလူကြီးတွေကကျွန်တော်တို့ကတတောင်းအောင်၅ရောင်ဝင်ကြည့်မှာကျွန်တော်တို့ကရှိနေတဲ့စစ်ပေးဆောင်ပေါ့နော်အဲ့တော့အဲ့လိုအနေထားကြီးမှာလုံးဝစေကိုပတ်ကအခက်ကြီးရပါလေဆိုဆန်ဖြစ်တယ်ဆန်ပေါ့နော်ဆန်ကတိမ်တိမ်ယူတော့လုံးဝမရဘူးဘလောက်ဝဒီကိုရေကကျွန်တော်တို့ကဟိုကလမ်းမဆက်သွေးရခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခုတ်လို့ရှိရင်ကျွန်တော်တို့ကစပားကတော့ပုံမှန်ရနေတဲ့ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျွန်တော်တို့ကလုံးဝတောင်ရတွေခုတ်လို့မရတော့တဲ့အခါမှာလူလူကဒီစာဘူးကိုစာနေကကက်လက်လာတယ်။ဒါဘလဝရဲ့အဓိကကုန်စည်လမ်းကြောင်းကခန့်တင်ပြပိုင်းကြောက်တော်ဖြစ်တဲ့ကဘလဝနဲ့ကြောက်တော်ကြားမှာကျွန်တော်တို့ကပေါင်းချောင်းနဲ့သွားလို့ရတယ်၊ခေချောင်းနဲ့လည်းသွားလို့ရတယ်။ဒီလမ်းကြောင်းတစ်ခုစလုံးမှာမဖက်တတ်ပြီးဟိုမြန်မာစစ်တပ်ကတော်လကောင်ဟိုရခိုင်စစ်တပ်ကတော်လကောင်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူစုကလုံးဝမသွားရတော့ဘူး။အဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုဒီစီနဲ့အမြရှိတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတဲ့ကားလမ်းနဲ့ရေကြောင်းလမ်းပေါ့နော်ဆက်နေတဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ပဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားမျိုးမှာကျွန်တော်တို့ကလုံးဝဟိုဆက်ရေစပါးလုံးဝဟိုတိမ်ပုတ်ဆောင်လို့ရတော့ဘူးပေါ့နော်အဲ့တော့တစ်ဖက်မှာလည်းမြို့နေတွေမှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်တွေမခုတ်ရဘူးပေါ့နော်အဲ့လိုအနေအထားမျို
းဆိုတော့ဒီကရကစားနေခါပြဿနာလို့ပြောရမှာပေါ့ဒီနေရာမှာတခြားနေလနဲ့ရေခါသေးတာမျိုးနောက်အကူအညီထောက်ပံ့တွေရတာမျိုးဖြစ်ဖြစ်ဒီလိုနည်းလမ်းတွေရောမရှိနိုင်တော့ဘူးလား
ဒီတောက်တော်လမ်းဘက်ကမသွားဘူးဆိုရင်ပေါင်းလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းတက်ဒီမတူပြီးသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဖေဖော်ဝါရီလ28 28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီပါတိုင်းအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီ meeting ဒီမှာအလုပ်ရှိနေထားတဲ့ကုန်တုံပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုတိန်ကားနဲ့ဆိုလို့ပြင်သိန်းပေါင်း800ကျော်ဖို့ရှိရဲအဲ့ဒါကို미쇼ဖြက်စီလိုက်တဲ့ဖြစ်စဉ်ကကျွန်တော်တို့အရန်ခရဲကြီးလေးရတအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကတွားရောက်တဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအဲ့ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ကမှာကဆန်တာဆက်ပြီးတော့ပြက်လက်လာတယ်အခုဆိုရင်ပလောက်ကမှာမြို့ပေါ်မှာဒီဆက်တဲ့အိတ်ကိုကျွန်တော်တို့ကဒီဘက်ဒီမဘက်မှာတဲ့အိတ်ကို1,000-3,000လောက်နဲ့ဝင်လို့ရတဲ့ဆက်တဲ့အိတ်ကိုပလောက်ကမှာတဲ့အိတ်ကို6,000-8,000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကတောင်းဖို့ကစိတ်ပြေရှောင်နေတော့ပဲကျွန်တော်တို့ပူရတဲ့အနေအထားမဟုတ်တော့စိတ်ပြေမရှောင်ရဘဲနဲ့ကိုရက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်အဲ့လိုမျိုးလူကြီးက2,600ကျောင်းမှရှိရဲ့ဒါပေမဲ့ဘလောက်တမြင့်နေလုံးရဲ့လူကြီးကစုစုပေါင်းမှတော့1,000ဝန်းကျင်ပဲရှိရဲ့မြို့နေလေးတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီတိမမှာ2,600ကျောင်းကလည်းစားကြမရှိဘူးအဲ့တော့စစ်ပေးဆောင်ကလည်း1,100ရှိနေတဲ့အခါကျွန်တော်တို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့စိတ်ချင်းပြီးနိုင်နေရောဘာခုလို့ရလားဆိုရင်အခုကကျမကတော့ခုတော့ဆွေးနွေးသွားလို့ပဲကျွန်တော်တို့ဘက်ကလည်းဒီလုံးပိုင်းပေါ့နော်အဲ့ဒီညာရဲ့အနေကလည်းရှိရယ်အဲ့တော့မြို့ပေါ်မှာလည်းကျမတို့ကလက်နက်ကြီးကြတာတွေရှိတယ်လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီကျမတို့ဒီ3လ
အတွင်းမှာပေါ့နော်ဒီတော့ဒီမတ်လကနေပြီးတော့အခုဂျွန်လအတွင်းမှာရင်းကျွန်တော်တို့ကသိဆုံးသူဦးရေးပြီးဒေးစင်နဲ့သူရှိသွားရေးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရက်ရှိနေတယ်ပြောရမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုကြီးပါတယ်မိရှုခံရတဲ့ကြွားတွေရှိရဲစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကနေတောင်းပြစ်ခတ်မှုတွေနဲ့ရင်ဆိုင်ရတဲ့ကြီးပါတွေရှိတယ်အဲ့ရွာကြီးဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းတိခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်ပြားနေရာတွေမရှိတော့ဘူးအဲ့တော့တချို့ကဟိုမိသားစုတွေဆုံးရှုံးရတာရှိရဲစေယုံပေါ်မှာလည်းကျွန်တော်တို့အခုလောလောဆယ်တိကုသခံနေတာဆိုလို့ရှိရင်အလောက်မှာစေယုံမှာရှိရဲမတူပီစေယုံသမီးစေယုံတော့မင်းတက်မန္တလေးပေါ့နော်အဲ့လိုစေယုံပိပိတွေမှာကျွန်တော်တို့ကဒီဒီမြေတင်နာရီကစိတ်ကူတာမှုခိုင်နေရဖြစ်တယ်။ဆိုအဲ့လိုအနေထားမျိုးကအဖက်ဖက်ကကျွန်တော်စားမှုတင်မကနေကြလည်းမရှိဘူးပေါ့နော်။တစ်ခါမှာအစိုးရကအခုကြောင်းပြန့်ဖွင့်မယ်ဆိုတဲ့အခါကျွန်တော်တို့ကနေအိမ်ကစမီးအတွက်ပိုပဲကားလမ်းကစမီးချိပဲကျွန်တော်တို့ကကုန်တင်မှုဆောင်လို့ရတယ်။ပလောကဘက်ကလုံးဝပူလို့ပြတဲ့အခါပလောကမှာရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်စိတ်ကူဝါခုကိုလည်းကျွန်တော်တို့ကဟိုတောင်းနေသွားလို့မရတဲ့အခါအခုနေကြလုံးဝမရှိတော့ကျွန်တော်ကြောင်းတွေမှာစတင်ကြောင်းတွေမှာကျွန်တော်တို့ကသူတို့ခဏတည်းခိုင်းရတယ်။ဒါပေမဲ့ကလောစီကကြောင်းပြတ်ခုမှာသူတို့ဘလူနေကလေးဆိုတော့ music ဖို့ပူလို့ရှိရတယ်။အဲ့တော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးချက်ပေါ့တော်တော်လေးကိုခက်ခဲနေရင်ဆိုင်နေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တက်တက်ဆန်ဆန်ဆိုလို့ကုလသမဂ္ဂလူခွေရေးရောင်းရလဲရခိုင်နဲ့ချင်းပြည်နယ်မှာ internet တွေပြန်ဖွင့်ပြီးဒီဒီဘက်ထဲမှာပဲတိုက်တွန်းထားတာရှိပါတယ်။အထူးသဖြင့်စာနာမှုအကူအညီလိုတဲ့သူတွေနောက်တရေးရှင်တရေးချက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပြီးလိုရဲဆိုပြီးတော့လည်းပြောထားပါတယ်။ဒုက္ခတွေကိုယ်တိုင်ကတော့ဒီ internet တွေပါလေချေချေပြင်းပြင်းသုံးနိုင်တဲ့အခြေအနေမရှိရင်မလဲဟိုတစုံတရာတက်ရောက်မှုတွေရှိနေမှာထင်ပါတယ်။ဆိုတော့ဒေါ်နန်းဝေကိုတွေ့ကြုံရ internet ပြတ်တောက်မှုတွေကနေဘလို့အခက်အခဲတွေနဲ့တွေ့မိလဲခင်ဗျာ။
internet ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာကျော်တတိထဲမှာဝင်နေပြီပေါ့နော်အဲ့တော့အဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့က update တင်းတွေတီးရဖို့အရင်ခက်ပြီးသွားတယ်အဲ့တော့ covid အကြီးရတဲ့ time မှာစင်ပေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာလူစား covid-19 ကိုမကြောက်ဘူးတဲ့စိတ်ပေးဆောင်ကလူတွေက covid-19 သူတို့စောင့်အောင်လည်းမပြီးဘူးဘာကြောင့်လဲဆိုတော့ covid-19 ဘာမှသူတို့မသိရဘူးအဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှာဘာခက်ခဲရှိပြန်လဲဆိုတော့ကျွန်တော်တို့အလှခံရတယ်ပေါ့လက်ရှိမှာအာဒီစစ်ပေးဆောင်တွေတောက်လျှောက်ကျွန်တော်တို့ကဆက်ဖို့ပြန်လောက်ပေးနိုင်ဖို့ပူနီပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလူခံရတယ်။အလူခံတဲ့အချိန်မှာတချို့ကကျွန်တော်တို့ကဓာတ်ပုံမှန်တန်းတွေရဖို့လိုတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဟိုဘက်ကိုလူလိုက်တယ်ဒါပေမဲ့ဟိုဘက်ကကတော့ Viber လည်းသုံးလို့မရအင်တာနက်လည်းဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့လည်းဒီ update သတင်းတွေနောက် update ဖို့ပြတွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်။အဲ့လိုအခက်အခဲတွေရှိရဲ့။အဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက်covid-19 နဲ့ပတ်သက်တဲ့အထွေထွေတင်းကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးခက်ခဲတွေတော့ကျွန်တော်တို့ကျင်းဆိုင်နေရတာတော့လူထုတက်ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တစ်ခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီ new မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV tower ဆိုတာရှိရဲ့ဘလောက်မျိုးရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မျိုးရဲ့အနောက်ဘက်ခြမ်းမှာ TV tower ကိုတော့မှ TV တိုင်တော်မှကျွန်တော်တို့ဖြက်စည်းခံရတာမျိုးတစ်ခါကျတော့ phone tower တိုင်းနေဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ internetအဝေးလို့တီဗီတော့မှပုံမှန်မကြည့်ရဘူးမင်းရလည်းတနေ့24နာရီမှာ2နာရီပဲမီးရတော့တယ်အခုအချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတစ်ခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်အဲ့တော့လူစုတော့ကတော့အင်တာနက်မရတာကသူတို့တော့ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ
်ဟုတ်ကဲ့ဒေါက်ခွန်ညာလည်းဆွေးနွေးပါအောင်ခင်ဗျာကချင်ဒုက္ခတွေကြားမှာရောအဓိကလိုအပ်ချက်တွေအခက်အခဲတွေဘာတွေများရှိနေလဲခင်ဗျာ
အခုအချိန်ကြီးမှာတော့ဒီကက်မှာအရင်တက်ပိတ်တဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပြန်နေကြတာရှိပါတယ်။အဲ့ဒီနေရာမှာဆက်ပြီးမှကျမတို့ဒီလူပုံတိတ်ထန်နဲ့အညီနေထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြီးရင်တော့ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြားခဲတွေဝေတာအစတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်းစင်ရတပွေးလိုက်တယ်လို့ဖြစ်နေတယ်အဲ့ဒါကလေဒီကက်အကုန်လုံးကပြန်ကြသလားဆိုရင်မဟုတ်ဘူးဥပမာဆိုရင်တချို့ကက်မြန်မာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီဘာမှအဆင်သင့်မဖြစ်သေးတဲ့အခါကျတော့ကိုရွာမှာကိုအိမ်ကပြတ်သွားတော့ကိုအိမ်ဝင်ထက်မှာကိုတဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီမြေမြုပ်မိုင်းနေရှိနေတဲ့အခါကျမိုင်းနင်းနဲ့မိုင်းနင်းပြီးလို့ပြဿနာတက်တဲ့ဒီ accidents တွေလည်းဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီ IDB scan တွေပေးဖို့စီစဉ်နေရတယ်လည်းရှိပါတယ်ဒါပေမဲ့လည်းလက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခတွေရောနေရပြန်နေမဲ့အခြေအနေတွေဘလောက်များနှီးစက်နေပြီလဲတော့ခွန်ကြီး
ဒီနိုင်ငံတော်ကနေပြီးတော့မှဒီ camp closure strategy ဆိုပြီးမှဒီအဲဒုက္ခပြေစခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲ budget ပါရထားချမှတ်ပြီးတော့မှဒီလုံဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီအဲဒုက္ခပြေစခန်းတွေပိတ်သိမ်းဖို့အတွက်လုံဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့အဲ it look at ဟိုလုံဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းနဲ့ပေါင်းညီနိုင်ဆောင်ရွက်ချက်မရှိဘဲနဲ့ဒီပူလာသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်တယ်လို့ဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခသည်တွေကိုမိမိရဲ့နေရာမှာမိမိကိုယ်တိုင်အင်ရှင်လုပ်ပြီးကဲမ်ဆောက်ပေးတာပတ်ပိုးကူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီကူညီတာကိုကျွန်မတို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာချီအဲ့တော့ဒီနိုင်ငံတကာရန်ပုံငွေနဲ့ဒီအဲ့ဒီတွင်းကအရန်ပုံငွေဒီတွင်းကနေအလူရှင်များနဲ့ဥပမာဒီတော့မှဒေတာခံအဖွဲ့အစည်းတွေအရပဲသူတို့ကိုဥပမာဖျားကြောင်းဆိုဖျားကြောင်းဝင်းထဲမှာပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပုတ်ကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ camp closure strategy ကိုအကောင့်ထဲပေါ်မှာလဲကျမတို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့ပါဒုက္ခသည်တွေနေပြည်နေပတ်သက်လို့ကချင်ပြည်နယ်ဘက်မှာလူငယ်ကြီးပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလနေရာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေရပြည်မှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ
ဒီကျမတို့စီမဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာကူပေါင်းပြီးတော့မှအဲပြန်ပို့ထားတာရှိပါတယ်အဲ့တော့ရွာသားတွေဟာဒီလမ်းရဲ့တစ်ချမ်းမှာတော့သူတို့အိမ်မှာနေနိုင်ဒီနောက်တစ်ချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိတယ်ဆိုတဲ့ဆိုင်းပုတ်တွေအများကြီးထောင်ထားတဲ့ရွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုညီညီဖို့မှာကလည်းအရင်ခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနင်းပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်။အဲ့တော့အခုချိန်မှာဒီရွာသားတွေကပြန်အဲ့ဒီရွာကဒီဆံပြရွာတရွာထဲပေါ့ဒါကတော့ပြန်နေနေပြီ။တိုးတော်လည်းပဲဒီမြေမြုံမိုင်းတောင်တို့ရဲ့ဆောင်ရောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရ။ငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှာဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်။ဒီတော့ဒီလူငယ်တပေါ့ကိုနှစ်ကျော်တုန်းကဒီနေရာတွေဟာဒီရုပ်မျိုးခလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုပမာမအာမခံချက်တက်တည်ထောက်ထားမှုရှိတဲ့အခါမှာအခုချိန်ဒီမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်အစ်ရှုငပြောဆိုင်ခင်းနေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာနေရာရှုံးတာလည်းဖြစ်နေတဲ့အတွက်ကြောင့်မလို့ယူရိုပြန်ဖို့မယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ပြန်လည်ထောက်မလဲပေါ့ဥပမာတံခိုးနဲ့အိမ်ကအနည်းဆုံးအိမ်တအိမ်ကို30သိန်းလောက်25သိန်းလောက်တာနဲ့အိမ်တွေပြန်ဆောင်မလားဆိုတဲ့အစီအစဉ်တွေလည်းဘာမှမသိရသေးတဲ့အခါမှာပြန်ဖို့အတွက်အတော်လေးခက်ခဲရှိနေပါတယ
်။ဆိုတော့လည်းတော့ခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော့ခွန်ကြီး။
အဲ့တော့ဒီအသက်60နှစ်ပြည့်နေတဲ့ဒီကက်မှာရောက်သချင်းတဲ့တရားမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်။အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်မို့ကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီဘယ်မှမထွက်ရတဲ့အခါမှာတလဆန်၆ပြည်နဲ့ဆက်ပြားခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကက်မပြင်ထွက်ပြီးလှုပ်ရှားကြတဲ့အခါလဲကက်မထဲပြောင်းဝင်လို့မရဘူးပေါ့ပြောင်းဝင်မယ်ဆိုရင်၂၁ရက်ကွာရန်တင်းပြန်ပြီမယ်ပြီးခဲ့လူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါန်နန်းကိုရုံးမှာပါအောင်ခင်ဗျအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရကမစင်းစားနိုင်သေးတဲ့အခြေအနေမျိုးများဖြစ်နေသလားဒေါန်နန်းဝေ
ဟုတ်ကဲ့ကျမတို့ကဒီ RCCI အနေနဲ့ပေါ့နော်အဲ့တော့ RCCI အနေနဲ့ကကျမတို့ကဖွဲ့စည်းထားတာလဲမတ်လ29ကမှကျွန်တော်တို့ကမ္မကဋ္ဌပေါ့နော်ဖွဲ့စည်းလိုက်တာဖြစ်တယ်အဲ့တော့လုံလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးပေါ်ကယ်ဆယ်ရေးကိုပဲကျွန်တော်တို့ publicity လုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်သိချက်အဲ့တော့ကျွန်တော်တို့ကအရေးပေါ်ကုညင်းနဲ့ပြန်လည်တူတောင်ရေးဆိုတော့ကျွန်တော်တို့ကပြန်လည်တူတောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လည်တူတောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုထိမသွားနိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ပြန်နေတူတော်ရင်းနဲ့ပတ်သက်လို့ရှိရင်ကျမတို့ကလုတ်ပေးနိုင်တာဆိုလို့ကကျမတို့ကနေအိမ်ကနေလည်းကတော့မဆောက်ပေးနိုင်သေးဘူးဒီအရေးပေါ်ကယ်ဆယ်ရေးကိုပဲလောလောဆယ်ဖြစ်ဖြစ်စစ်စစ်လုပ်နေရတဲ့အခါကျမတို့ကပြန်နေတူတော်ရင်းအတွက်က strategy ကျမတို့အခုဆွေးနေတုံးဖြစ်တယ်လုပ်နေတုံးဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျမတို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျမတို့ကိုဒီ RCCI နဲ့ UK ပြန်နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျမတို့ဒီမေလ၄ရက်နေ့တော့အစည်းအဝေးလုပ်ခဲ့တယ်ကျမတို့ကဒီ conference လုပ်တဲ့အခါမှာကျွန်တော်တို့အစိုးရဘက်ကအထောက်ပံ့ကကျွန်တော်နေ960ကျပ်အတွက်ရတယ်။ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့အင်ထောက်ပြီးတော့ပလဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်လည်ပြောင်းရေးဘက်ကိုကျွန်တော်တို့လှည့်မကြည့်နိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟ ဟုတ်ကဲ့ဒုက္ခသည်ရည်ဖြစ်ရှိမှုဆိုရင်ဒုက္ခသည်ဖြစ်လာတဲ့ခြေခံအကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တိုက်ပွဲတွေကြောင့်ဖြစ်နေတာပါဆိုတော့တိုက်ပွဲတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေဆိုတော့ဒုက္ခသည်ပြဿနာဇင်းမြစ်ကဘာကြောင့်လူများသုံးသပ်မိတယ်လဲဒေါက်ခွန်ကျာ
ဖြစ်ဆက်ဆက်မှာကျွန်မမှာတိုက်ပွဲတွေဖြစ်တယ်ဒါပေမဲ့အမင်တက်တက်မြို့ရွာတွေမှာတိုက်တာမျိုးမြို့ရွာအပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တော့မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီကြံကြံပြီးတော့မှဒီရွာတွေကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမအဆုံးအတွေ့အကြုံဖြစ်တယ်ပေါ့ရှင့်အဲ့တော့တိုက်ပွဲတွေဖြစ်စေတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျမတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက်နံပါတ်၁ကတော့ all inclusive ပေါ့ဒီငင်းချမ်းရေးဆွေးနွေးပွဲစပွဲမှာအပြစ်ခံရဆဲခါနေဖြစ်စေမပြစ်အပြစ်ခံမရဆဲတဲ့ခါဖြစ်စေအားလုံးစပွဲပေါ်မှာဆွေးနွေးဖြစ်ပေးဖို့ကတော့အရေးကြီးတယ်ပေါ့ဖြစ်ချက်ပေါ့ဒီကြတဲ့ခုကတော့ဒီတက်တိုင်းတက်တိုင်းပေါ့တက်တိုင်းလို့ပြောရတာမြန်မာတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အားလုံးကပါကြည် International Humanitarian Law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီသင်္ကန်းတပိပိဆိုင်ရာဒီစစ်ဥပဒေဒီ International Humanitarian Law ကိုလိုက်နာပြီးတော့မှဒီလူအကြီးကတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်တိုင်စားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ်ကြီးရွာတွေကိုမဖျက်ဆီးဖို့တပင်တက်တက်ကြီးပဲပြီးမပစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ငင်းချမ်းမှာပဲဒုက္ခသည်ပြဿနာပြည်နေနေမှာဆိုတော့ငင်းချမ်းကြီးတွေဆွေးနွေးနေမြဲအလားလာတွေကရောဘလောက်များမြင်မိလဲတော့ခွန်ကျာ
အဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ပေါ့တရုတ်ကနေပြီးတော့ညီလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ကြတော့ဒီအန်အန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင့်မြတ်တက်ပါဝင်ပြီးတော့မှဒီအနည်းဆုံးကတော့ဒီရှင်းလင်းပွဲမှာ witness အနေနဲ့ပေါ့နော်ဒီစာချုပ်စာတမ်းတွေမှာဒီတပ်တွေအနေနဲ့နေထိုင်ပြီးတော့မှဒီအရာတွေကို international monitoring ပေါ့ဒီနိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆရတယ်ရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပင်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငင်းချမ်းရေးရလို့မှုဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာကြီးကတိကိုပြုနိုင်တာမျိုးရှိရင်တော့လည်းပဲဒီအခိုက်အတန့်အားဖြင့်မဟုတ်ရင်တောင်မှဒီအဲငင်းချမ်းရေးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်သို့တော်လည်းပဲအကယ်၍များပေါ်ဒီဥစ္စာကိုဒီအဲရွေးကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်သားနောက်ဆုံးကာလအတွင်းမှာ
ဒီအဖြစ်တဘောမျိုးနဲ့ပဲလောက်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မယ်လို့ယူဆရတယ်ရှင်။ဟုတ်ကဲ့ဒေါက်တာဝင်းမြင်လဲဆွေးနွေးပါအောင်ခင်ဗျာဒုက္ခသည်ပြဿနာရဲ့အဓိကအကြောင်းရင်းတွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိရလို့များသုံးသပ်မိလဲ။
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ကဒီဟိုမငင်းချမ်းလို့ပေါ့နော်မငင်းချမ်းရဲ့အတွက်ကျွန်တော်တို့ကဒုက္ခတွေဆိုတာရှိတာမငင်းချမ်းတာကအခုနတိုက်ပွဲတွေရှိနေလို့မငင်းချမ်းတာပေါ့နော်။တိုက်ပွဲတွေကကျွန်တော်တို့ကဒီမမျှတမှုကနေပြီးတော့လူတွေကတော်လှန်ကြတယ်လို့ကျွန်တော်တို့ကဒါတိတ်ပဲဖွင့်ကျင်တယ်ပေါ့နော်။မမြတ်တမှုဆိုတဲ့နေရာမှာကျွန်တော်တို့ကလက်နက်ကင်ဖွဲ့တွေတိုင်းကလက်နက်ကင်ဖွဲ့တွေပေါ်လာရဲဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့လိုဖြစ်တဲ့အချိန်မှာကျွန်တော်တို့ကလူထုတွေကိုကျွန်တော်တို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျွန်တော်တို့တောင်းဆိုချင်တယ်အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာအနီးတွေမှာတိုက်ပွဲတွေဖန်တီးတယ်အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာတင်လက်နက်ကြီးတွေဖြစ်တယ်ပလောဝမြို့ပပချာလေးမှာညှိုင်းနေမြုပ်ထားတာရှိရပလောဝမြို့ပပချာလေးမှာပဲကျွန်တော်တို့ကနေ့တိုင်းဘုံတန်တွေဖုံးဆက်တိုင်းကိုယ့်ရဲ့ဒေတာကိုကိုယ့်ရဲ့စာတီးကိုကိုယ့်မိဘတွေကိုဖုံးဆက်တိုင်းကျွန်တော်တို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျွန်တော်တို့ကဘုံကြီးတဲ့အတန်လေးလက်နဲ့ကြည့်ကြတန်လေးဖြစ်နေရပါတော့။အဲ့လိုနေထားမျိုးမှာဆိုလို့ရှိရင်ဒါကလူထုတွေကကျွန်တော်တို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအချိခိုက်လူထုတဲ့အချိခိုက်နေတယ်ပေါ့။
ဟုတ်ကဲ့ပါညီကုန်းကျုံအနေနဲ့ဆွေးနွေးစီချင်တာကတော့ဒုက္ခသည်အရေးပြည်ရင်းငြိမ်းရေးအတွက်အခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေဘာတွေများလုပ်စီချင်တာလုပ်တင်တာတွေများရှိတယ်လဲဒေါက်ခွန်ကျန
်နံပါတ်1ကတော့ဒီ International Humanitarian Law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကနေပြီးတော့မှ Federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီရေးအရဖြေရှင်းမှုကိုနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့
်ဟုတ်ကဲ့ဒေါက်တာဝင်းအမြင်နဲ့ဆွေးနွေးစီရင်ပါတယ်လက်တလုံးညီငယ်ရဖို့မလွယ်သေးတဲ့အခြေမျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်ရင်းညီငယ်အတွက်ပဲဖြစ်ဖြစ်ဘာလို့များလုပ်ဖို့လိုမလဲခင်ဗျဟုတ်
ကဲ့အားလားတော့ခုနဆရာမပြောရတဲ့ဟာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်
တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့ညီခုကလူတွေကတော့ဒီနှစ်ဖက်တစ်စလုံးကတော့သူတို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ်ဂျနီဗာကွန်ဗင်းရှင်းကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်တွေ့မှာကျတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တစ်စလုံးကိုပေါ့နော်လက်နက်ကင်ဆိုလို့ကောင်းမြန်မာစစ်တပ်ကိုတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နာဘူးလို့ကျွန်တော်တို့မြင်တယ်အဲ့ကြောင့်မလို့ကျွန်တော်တို့ကဒီမြေချမ်းရေးကိုအမြဲဆုံးပါဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာဘယ်လိုချမှတ်ထားတဲ့စီမံဥပဒေတွေရှိတယ်လဲပေါ့နော်စစ်နဲ့ပတ်သက်အဲ့ဒီဟာကိုလိုက်နာသိချင်တယ်တစ်ရက်ပြောနေမှမဟုတ်လားလက်တွေ့မှာရှင်းသိချင်တယ်တော့ဆော်ရက်ပေါ်ကငင်းချမ်းရေးနေတဲ့ကျွန်တော်တို့ကတကယ်ဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူသူရဲ့လက်ပေါ်မှာဒီငင်းချမ်းရေးကိုထည့်ဖို့ဆိုလို့ချင်းသူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအတက်လေး short နေချင်တယ်ပေါ့နော်တော့တိုက်ပွဲဖြစ်ရတာနှစ်ဖက်အတက်လေးကျွန်တော်တို့ကပြန်ဆန်ကြောက်လို့ဒါဖြစ်ကြတာဖြစ်တယ်တော့လူသူကိုငိတ်ညာပြီးတော့မှတိုက်ခွေးရဲ့အမြင်ဆုံးရက်ဖို့ဆိုလို့ချင်းနှစ်ဖက်စလုံးကအတက်လေး short ပြီးတော့အခုစစ်ပေးဆောင်ဆိုတာလည်းအဲ့ကြောင့်တော့မှကျွန်တော်တို့ကသူ့ data ကိုပိုကောင်းကောင်းမွန်နဲ့ပြန်သွားမှာဖြစ်တယ်အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလည်းဖြစ်တယ်အခုလိုမျိုးသူတို့တွေကနှစ်ဖက်တစ်စလုံးကအတက်လေးမ short ကြပြန်တဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီ channel ပုံဝင်မယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာလို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းရဲနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့9နာရီကနေ10နာရီအထိနဲ့တင်းတင်းနေနေမနဲ့6နာရီကနေ9နာရီ Radio စီစဉ်တွေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ barmis.voanews.com နဲ့ Facebook ဆက်မြန်နာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
ရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုချင်တယ်ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မင်းနီယပိုလစ်မြို့မှာမေလ25ရက်နေ့က African American မျိုးသား George Floyd ရေးဖမ်းထားစဉ်တိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေဆိုးရတဲ့လုပ်ရက်တွေအဆုံးသတ်စေဖို့အတွက် American နိုင်ငံတလွားဒီသတင်းပတ်ကုံမှာလည်းဆက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေတနင်္လာနေ့တွေမှာ Juneteenth လို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ကျန် African American တွေ1865ဂျွန်လ19ရက်နေ့ကျွန်ပွားကလွတ်မြောက်ခဲ့တဲ့နေ့အထိတ်မှတ်ကွာတစ်ဆက်တည်းကျင်းပနေကြပါတယ်။မြို့ကြီးတွေဖြစ်တဲ့နယူးယောက်လော့စ်အိန်ဂျလစ်နဲ့မီယာမီမြို့ပါဝင်မြို့တော်များများမှာလည်းဆန္ဒပြနေကြတာပါ။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်ရဲ့ထရမ့်အစိုးရအဖွဲ့အကြောင်းရေးသားထားတဲ့အစာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲအမေရိကန်ဘဟုအစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါတယ်။အေမီရောမာသူတာဝန်ထမ်းဆောင်ခဲ့တဲ့တစ်နှစ်ခွဲကာလအတွင်းသမ္မတထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်ချက်တွေကိုဝေဖန်ထားတဲ့သူ့ရဲ့စာအုပ်ကိုအင်္ဂါနေ့မှာစတင်ရောင်းချဖို့လုပ်နေပါပြီ။ဒီစာအုပ်ကိုထုတ်ဝေရင်အရေးကြီးတဲ့ကန့်သက်အချက်လက်တွေအများလက်ထဲရောက်သွားနိုင်တယ်လို့တရားရေးဌာနကပြောပေမဲ့ Washington DC တရားရုံးတရားသူကြီး Rush Lambeth ကတော့ထောင်နဲ့ချီတဲ့ဒီစာအုပ်တွေဟာဖြန့်ချီသူတွေလက်ထဲရောက်နှင့်နေပြီးတာဖြစ်တဲ့အတွက်အချိန်နှောင်းနေပြီလို့ပြောပါတယ်။မြန်မာနိုင်ငံမှာဂျွန်လ20ရက်နေ့ကကိုဗစ် -19 ရောဂါပိုးကူးစက်ထားသူနောက်ထပ်တဦးတွေ့ရတာကြောင့်ဓာတ်ခွဲအတည်ပြုလူနာက289ဦးရှိသွားပါပြီ။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိခဲ့သူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်အမျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်။ဒီနေ့ကတော့တရထင်းနဲ့ပိုးကူးစက်မှုဓာတ်ခွဲအတည်ပြုလူနာအသက်23ဦးတွေ့ရှိခဲ့တဲ့အတွက်ရောဂါပိုးကူးစက်မှုတွေညှင့်တက်သွားတော့မလားဆိုတော့ဆိုရင်မှုတွေရှိလာခဲ့ကြတာပါ။မျိုးသားလုံခြုံရေးကိုချင်းချောက်အန်တီယပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ ကျူးလွန်သူတွေကိုတရားဆက်ဆိုအရေးယူနိုင်ဖို့အတွက်ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်ဟွာသတင်းဌာနကစနေနေ့မှာကြေညာခဲ့ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.